ဒီလေသာထုတ်လုပ်တဲ့လုပ်ငန်းတွေမှာမြန်မာအပါဝင်အာရှကအလုပ်သမားတွေကိုကျေးကျွန်တွေတစ်ဖွဲ့ခိုင်းစေခဲ့တဲ့ဖြစ်ရပ်နဲ့ဆက်ဆက်နေတဲ့လူကုန်ကူးမှုဆွဆွဲတဲ့နဲ့ဖန်စီထိန်းသိမ်းထားရတဲ့ဖန်စီထိန်းသိမ်းခံထားရတဲ့အင်ဒိုနီးရှားတောင်ရောင်နဲ့ထိုင်းငါးရောက်တို့ကိုဒီကနေ့အင်ဒိုနီးရှားတရားရုံးတစ်ခုမှာစတင်ရုံးထုတ်ပါတယ် ငါးပဲလုပ်ငန်းတွေမှာခိုင်းစေခံရတဲ့ကျေးဇူးတွေကြောင့်အေပီသတင်းဌာနကဖော်ထုတ်ခဲ့ပြီးနှစ်လအကြာဒီကနေ့မီလာရုံကသူတို့ကိုဘန်ဂျီနာကျွန်းမှာဖမ်းဆီးမိခဲ့တာဖြစ်ပါတယ်ဂျကာတာမြို့တော်ကနေမိုင်1000ရှစ်လောက်အကွာအရှေ့တောင်ဘက်မလူကုခိုင်ကမြို့နယ်တစ်ခုဖြစ်တဲ့တူးမှာသူတို့ကိုတရားစီရုံးတည်စစ်ဆေးခဲ့တာပါပထမဆုံးရုံးတည်စစ်ဆေးခံခဲ့ရသူကတော့အသက် 53နှစ်အရွယ်ထိုင်းကပ်တိန်ရန်ရွတ်နီတီဝမ်ချာရွန်ဖြစ်ပါတယ်ဇန်နဲ့အင်ဒိုနီးရှားတောင်ဦးနဲ့ထိုင်းလူမျိုးလေးဦးတို့ဟာအင်ဒိုနီးရှားနိုင်ငံအရှေ့ပိုင်းမှာရှိတဲ့အကြီးဆုံး၅လုပ်ငန်းတွေထဲကတစ်ခုဖြစ်တဲ့ပုစုကဘန်ဂျနာရီဆော့စ်ကုမ္ပဏီကဝန်ထမ်းတွေဖြစ်ပါတယ်ရှင်